ောင်းရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာမောပန်းပြေးကြပါလေခင်ဗျာ UA American တန်ရ2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုဒီမဆန်တော်ချိန်ညနေ6:00နာရီခွန်9:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုင်းလူမီတာ19.25လို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုဝေဖန်တက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့သတင်းစာပေါင်းရန်လက်ချီပူပေါင်းလှုပ်ရှားနေပါတယ်။ရုရှားတရုတ်နဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ကတန်ခတ်မှုတွေချမှတ်လိုက်တာဟာဖြက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရည်အဖြစ်ရုရှားကတုံ့ပြန်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ရပန်ကကွေလွန်သွားတဲ့88မျိုးဆက်ခေါင်းဆောင်မမီမီရဲ့ဇာပနအကြောင်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံရဲ့ပုံနှိပ်မီဒီယာရက်တီရဲ့အခြေအနေကဘယ်လိုရှိပါသလဲ
။ကြော်ညာဖို့လဲပတ်စံလဲယူတယ်။နိုင်ငံပိုင်းဘတ်ဂျက်ကိုလည်းသုံးတယ်။နိုင်ငံပိုင်းရင်ရထားတွေလည်းသုံးတယ်။ပတ်စံနဲ့လည်းဒီလိုရောက်သားတယ်
အဲဒီတူပြောကြားသွားတာပါဒီအကြောင်းနဲ့အတူဒေါ်လာငွေကြေးဈေးကွက်မတည်ငြိမ်မှုကြောင့်ပို့ကုန်လိုင်စင်တစ်တွေပိတ်လိုက်တယ်ဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတော့မြန်မာလူသမားတွေကိုဘာကြောင့်အတင်းကျပ်ပြန်ပို့နေတယ်လဲဆိုတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုမကြာခဏဝေဖန်တက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရန်လက်ချီပူပေါင်းပြီးအရင်ကမလုပ်ဘူးဆိုတဲ့လှုပ်ရှားမှုတစ်ခုမနေ့ကစတင်လာပြီးနောက်မှာပဲသမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးပိုတင်းမာလာနေပါတယ်။လှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ Boston Globe သတင်းစာကြီးကတော့ပူပေါင်းလှုပ်ရှားမှုရလဒ်တွေကို website မှာဖော်ပြထားတာပါ။ Wyoming ပြည်နယ်ကလွဲလို့အမေရိကန်မှာရှိတဲ့ချန်ပီယံတွေအလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အေဂျင့်အားပေါ်တွေကိုဒီနေ့စောစောမှာပဲဖော်ပြခဲ့ကြပြီးလှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့ကြပါတယ်။မီဒီယာတွေကမှန်မှန်သတင်းတွေဖြန့်ချိရဲလို့ထပ်တလဲလဲဆွဆက်ပြီးအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်သမ္မတထရန့်ကဝေဖန်နေချိန်မှာပဲမီဒီယာတွေရဲ့လှုပ်ရှားမှုတွေထွက်ပေါ်လာခဲ့တာပါ။အထူးရောင်သတင်းတွေဖြန့်ချိနေတဲ့မီဒီယာတွေဟာအတိုက်ခံပါတီတစ်ခုဖြစ်နေပြီဆိုပြီးတော့လဲတူတန်လူမှုကွန်ရက်ကနေမနေ့ကောင်ကပဲသမ္မတကပြောဆိုထားပါတယ်။မီဒီယာတွေရဲ့လှုပ်ရှားမှုမှာတော့သတင်းဌာနအေဒီတာဖွဲ့ရဲ့သဘောထားယက်တီချက်တွေကိုထင်ရှားဖော်ပြတဲ့အေဒီတာအားပေါ်တွေကိုသတင်းစာအသီးသီးကဖော်ပြခဲ့ကြတာပါ။လှုပ်ရှားမှုကိုဦးဆောင်တဲ့ Boston Globe သတင်းစာရဲ့အေဒီတာအားပေါ်မှာတော့သမ္မတထရန့်ကလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်အစဉ်တစိုက်တိုက်ခတ်နေပြီးပြည်သူရန်သူဖြစ်တဲ့စိတ်ကတားရာစုနှစ်နှစ်ခုကြာနိုင်ငံသားတွေချမ်းမှကျင့်သုံးလာခဲ့တဲ့အစဉ်လာတွေ့ရရှိသလိုအမေရိကန်မဆန်တဲ့လို့ရဖြစ်တဲ့အကြောင်းရေးသားဖော်ပြပါတယ
်အမေရိကန်ဘဝထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ရဲ့လုံခြုံရေးအရာစိတ်ချရကြောင်းအတည်ပြုချက် Security Clearance ကိုပဲဖြတ်လိုက်တာဟာသမ္မတအင်ဘီရိုရဲ့စဉ်စားတွေးခွန်မှုအားနည်းပြီးအဆင်အလာမရှိတဲ့လို့ရဖြစ်တယ်လို့အမေရိကန်အစိုးရထောက်လှမ်းရေးအရာရှိဟောင်းဆန်နဦးကကြေညာချက်ထုတ်ပြန်လိုက်ပါတယ် CIA ညွန်ကြားရေးမဟောင်း Brennan ရဲ့ Security Clearance ကိုပဲဖြတ်ဖို့သမ္မတ Donald Trump ကဗိုလ်ထုနေကဆုံးဖြတ်လိုက်တဲ့အပေါ်အခုလိုကြေညာချက်ထုတ်ပြန်ပြောဆိုတာပါ Mr. Brennan နဲ့ပတ်သက်လို့သမ္မတရဲ့လို့ရနဲ့တခြားအရာရှိဟောင်းတွေအပေါ်ဒီလိုအလားတူချိန်ချောင်းမှုတွေဟာဘသူကလုံခြုံရေးအရာစိတ်ချရတဲ့စိတ်မချရဘူးဆိုတဲ့အခြေအနေမဆိုင်ပဲလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်ဖို့ကြိုးပမ်းချက်တာဖြစ်တယ်လို့မနေ့ကြာပြည်နေ့ကထုတ်ပြန်ကြေညာချက်မှာပြောထားပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်ကို CIA ညွန်ကြားရေးမှူးဟောင်း6ဦး CIA ဒုညွန်ကြားရေးမှူး9ဦးနဲ့အမျိုးသားထောက်လှမ်းရေးညွန်ကြားရေးမှူးဟောင်း2ဦးကလည်းမှရေးထိုးထားတာပါ။တခါအကြမ်းဖက်ကောင်းဆောင် Osama Bin Laden ကိုတုတ်တင်ခဲ့တဲ့စစ်စင်ရေးကိုဦးဆောင်ခဲ့တဲ့အငိမ့်စားရစ်တပ်ဗိုလ်ချုပ်ကြီး William McRaven ကလည်း John Brennan နဲ့ညီညွတ်ကြောင်းပြတ်သားတဲ့အနေနဲ့သူရဲ့ Security Clearance ကိုပဲဖြတ်ပြဖို့တမန် Trump ကိုစိန်ခေါ်လိုက်ပါတယ်။ဘန်နန်ဟာသူတိကြောင်းပို့တဲ့အတော်ဆုံးပြည်သူဝန်ထမ်းတွေထဲကသူဖြစ်တယ်လို့လည်းပြောပါတယ်
။အမေရိကန်ပြည်သူကရုရှားတရုတ်နဲ့စင်ကာပူကုမ္ပဏီတွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တာဟာဖြက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားရမှာကူညီကြကြောင်းဆွဆွဲချင်းနဲ့ကုမ္ပဏီ၃ခုကိုအမေရိကန်ကပေါ်ထုံးနေမှာအရေးယူလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားအရေးဖြေရှာနိုင်အောင်နိုင်ငံတကာကပူးပေါင်းကြိုးပမ်းမှုလိုအပ်နေတဲ့အချိန်မှာအမေရိကန်ကတန်ခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့အကြောင်းမနေ့ကပဲပြောလိုက်တာဖြစ်ပါတယ်။တန်ခတ်မှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သန်းရေးစီစဉ်တွေကိုထိခိုက်လာနိုင်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီကုန်သွယ်ရေးကုမ္ပဏီတစ်ခုနဲ့စင်ကာပူကလက်အောက်ခံလုပ်ငန်းတစ်ခုတို့ကိုတော့မြောက်ကိုရီးယားကိုအရင်နဲ့ secret တွေတရားမဝင်တင်သွင်းနိုင်မှုလိုအပ်တဲ့ထောက်ထားဆော်ဆန်းတွေအတုလုပ်ခဲ့ကြောင်းအမေရိကန်ကဆွဆွဲထားပြီးဒေါ်လာတန်းတစ်ဆောင်လောက်ဝင်ငွေရခဲ့တယ်လို့လည်းဆိုပါတယ်။ရုရှားကုမ္ပဏီတစ်ခုကတော့ဥပဒေမဲ့ရေနံတင်ပို့တဲ့မြောက်ကိုရီးယားတင်မောတွေကိုစစ်ကဲမှဝန်ဆောင်မှုပေးခဲ့တဲ့အတွက်အေးအေးယူခံခဲ့ရတာပါ။ Facebook တန်ခတ်အရေးယူလိုက်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိနေမယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့လည်းအရေးယူထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းလုပ်ကံတွေရှိရမှာမဟုတ်ပါဘူး
။ American Korean တရားဟောဆရာကိုဆက်ပြီးဖန်ဆီးထားတဲ့အတွက် American ဖက်ကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လာမယ်ဆိုရင်သူတို့ဖက်ကလည်းပြန်ပြီးတုံ့ပြန်သွားမယ်လို့တူရကီဝန်ကြီးတဦးကဒီကနေ့ပြောပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့အစည်းအဝေးကိုအခြေခံပြီးတော့တူရကီဖက်ကတုံ့ပြန်ဆွဲထားပြီးဖြစ်တယ်လို့ဒီအတိုင်းဆက်လက်လုပ်ကိုင်သွားမယ်လို့တူရကီကုန်သွယ်ရေးဝန်ကြီးရုရှားပက်ကန်ရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာသွားပါတယ်။နေအကြေချုပ်ကြခံနေရတဲ့အမေရိကန်ဘာသာရေးဆရာအန်ဒရူးဘရန်ဆန်ကိုလွှတ်မပေးရင်တန်ခတ်မှုအသစ်တွေထပ်ပြီးချမှတ်ဖို့အဆင်သင့်မယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးစတီဗန်မနူချင်ကသမ္မတဒေါ်နယ်ထရမ့်မှာတက်ရောက်ခဲ့တဲ့အစိုးရဝန်ကြီးများအစည်းအဝေးမှာမနေ့ကြာတာပြင်းနေကပြောဆိုသွားတာပါ။မစ္စတာဘရန်ဆန်ကိုထိန်းထားတဲ့အတွက်တူရကီတရားရင်းနဲ့ပြည်ထရေးဝန်ကြီးတွေကိုတိလအစောပိုင်းမှာပဲအမေရိကန်ကုန်သွယ်ရေးဌာနကတန်ခတ်မှုတွေချမှတ်ခဲ့ပါတယ်။2016ခုနှစ်ကမှအောင်မြင်တဲ့အာဏာသိမ်းဖို့ကြိုးပမ်းရမှာနောက်ွယ်ကနေစီမံသူအဖြစ်ဆွဆွဲခံရတဲ့ဖတူလာဂူလန်ကိုထောက်ခံသူအဖြစ်နဲ့ရောတရှိုးလုံးမှုဆွဆွဲချက်တွေနဲ့ပါတရားဟောဆရာဘရင်ဆန်ကိုတူရကီအာဏာပိုင်တို့ကဖမ်းဆီးထိန်းနှံထားတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုက်တိုမီတာ70 kHz 1683ညစိုက်တိုမီတာ19 kHz 15565နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီလိုမြန်မာနိုင်ငံမှာဗိုင်းစစ်စင်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ COE အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနက်ဖော်ဟာအခွန်နဲ့ဗန်လုပ်ငန်းတွေမှာမတမာမှုတွေအပြည့်ရှိမရှိဆုံးဖြတ်ဖို့ခုံတမာရီအဖွဲ့ကမနေ့ကပထမနေ့ဖြစ်စတင်စဉ်းစားဆွေးနွေးကြပါတယ်။အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ခုံတမာရီအဖွဲ့ရဲ့9နှစ်ကြာတွဲဆမှုမှာတော့တန်လျက်ရှိရင်တသက်မဟုတ်ပဲကြိုးကြောင်ခိုင်လုံမှုရှိမှအရေးယူနိုင်တဲ့အမေရိကန်တရားစင်ရဲ့အခြေခံလုံထုံးတွေပါဝင်တရားစီရင်ကိုမရှင်းလင်းတာတွေမေးမြန်းခဲ့ကြတယ်လို့အမှုနဲ့ပတ်သက်တဲ့အသေးစိတ်မေးခွန်းတွေကိုလည်းမေးမြန်းခဲ့ကြပါတယ်။ခွန်သမားရီအဖွဲ့တကပိတ်ဆွေးနွေးတိုင်ပင်မှုတွေမစခင်မှာလည်းတရားစီရင် TSLS ကအဖွဲ့ဝင်တွေကိုစောင်းရမယ့်ကိစ္စတွေကိုရှင်းပြခဲ့တာပါ။နှစ်ဖက်ရှင်တွေကတော့ဗိုလ်ထူးနေမှာပဲအပိသက်လျှောက်လဲချက်တွေပေးခဲ့ကြပြီးတရားလိုဘက်ကတော့မနက်ဖော်ဟာအလိန်ညာရင်နဲ့ဘဝမှာထက်ထန်းကြကြနေထိုင်မှုကြိုးစားခဲ့ကြောင်းပြောဆိုခဲ့ကြပါတယ်။ပတ်စံရှိတဲ့အချိန်မှာရောမရှိတဲ့အချိန်မှာပါပတ်စံရကိုကလင်းလေခဲ့တာရှိတဲ့အကြောင်းလဲအစိုးရရှင်တွေ Grand Anders ကပြောဆိုခဲ့တာပါ Manafort ရဲ့အကျိုးဆောင်ရှင်တွေ Richard Wrestling ကတော့တရားလိုဘက်ကတန်လျက်ရှိတာတွေကျွလွန်ပြီးအဖြစ်ရှိကြောင်းတတ်သိပြနိုင်တာမတွေ့ရတဲ့အတွက်အမှုဆယ်ကိုတရားသေးလှုပ်ပေးဖို့ရှောက်ထားခဲ့ပါတယ်
အကျဉ်းမြတ်ချဆောင်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစ္စရေးရဲတို့ကခေါ်ယူမေးမြန်းခဲ့ပါတယ်။ဝန်ကြီးချုပ်နာတန်ယာဟုအင်ဂိုတီကိနေမနဲ့အစောပိုင်းမှာရဲတို့ကရောက်ရှိလာတာပါ။သူ့ရဲ့အရှိန်မှာတော့ရာဇဝမှုဝန်ကြီးဆိုတဲ့စလုံးကြီးတွေရေးထားတဲ့အလံတွေကိုဝေယံပြီးတော့လူတွေဆန္ဒပြခဲ့ကြပါတယ်။ Basic Telephone Line ရုပ်မြင်သံကြားနဲ့အင်တာနက်ကုမ္ပဏီရဲ့သတင်းစာမျက်နှာမှာဝန်ကြီးချုပ်နာတန်ယာဟုနဲ့ဇနီးတို့ရဲ့အကြောင်းတွေကိုပက်လိုက်ဖော်ပြရေးသားရေးအတွက်အပြန်အလှန်အားဖြင့် Basic ကုမ္ပဏီကိုအချိုးအမြတ်ရှိစေတဲ့ဥပဒေပြည့်ရဲ့ကိစ္စရပ်တွေမှာအပေးထောက်ခံခဲ့တာမျိုးရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်နာတန်ယာဟုစီစဉ်မေးမြန်းခံရတာပါ။မစ္စတာနာတန်ယာဟုကိုအကျဉ်းပြတ်ခြားစားမှုဆွဲချက်နှစ်ခုနဲ့လည်းတင်ဖို့လဲရဲတို့ကထောက်ခံတင်ပြထားပါတယ်။ထို့အပြင်အစိုးရစီကလုပ်ငန်းခွင့်ပြုမရဖို့ဘီလီယံနာတထေးတွေကပေးတဲ့ဒေါ်လာထောင်ပေါင်းများစွာကိုမစ္စတာနာတန်ယာဟုလက်ခံရယူခဲ့တယ်လို့လည်းဆွဆွဲခံထားရတာပါ။ဝန်ကြီးချုပ်နာတန်ယာဟုကတော့အမှားယွင်းလုပ်ထားတာမရှိကြောင်းညှင်းဆိုထားတယ်လို့သတင်းဌာနတွေရဲ့ဆွဆွဲဖော်ပြချက်တွေဟာလည်းနိုင်ငံရေးအရာအောက်လိုင်းနည်းနဲ့တိုက်ခတ်တဲ့လို့ရအဖြစ်ပြောဆိုထားပါတယ်။
အာဖဂန်နိုင်ငံတောင်ပိုင်းမှာမချသေးခင်တုန်းကတိုက်ပွဲတွေအတွင်းဒဏ်ရာရခဲ့ရတဲ့တာလီဘန်တပုံတွေဟာအင်ဒီဂျင်ပါကစ္စတန်နိုင်ငံကဆေးရုံတွေမှာစေကူတမှုခံယူနေကြောင်းအာဖဂန်သမ္မတအရှက်ကန်ဒီကဒီနေ့ပြောကြားတဲ့မင်းကုံးမှာဆက်ဆွဲလိုက်ပါတယ်။တက္ကသိုလ်တွေမှာပါဝင်သူတွေဟာပါကစ္စတန်ဘက်ကဝင်လာတဲ့စစ်သွေးကြော်တွေဖြစ်ကြောင်းလဲအစိုးရတောင်ဝင်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့ဒေသခံတွေကိုပြောကြားတဲ့မင်းကုံးမှာထည့်သွင်းပြောဆိုသွားတာပါ။တာလီဘန်တွေလက်ထက်ဂါဇနီမြို့မကျအောင်အမေရိကန်ရဲ့လေကြောင်းစစ်ကူနဲ့အတူအာဖဂန်တပ်တွေကတိုက်ထုတ်ခဲ့ပြီးရပ်ပိုင်းသာရှိတဲ့အချိန်မှာပဲအာဖဂန်သမ္မတရောက်လာတာဖြစ်ပါတယ်။အနီးနားကဒေသတချို့မှာတော့တိုက်ပွဲငယ်တွေလည်းဆက်လက်ဖြစ်ပေါ်နေသေးပါ။ပါကစ္စတန်စစ်တပ်အကြီးအကဲကတောင်ကျန်သူတွေနေဆက်ဖြတ်ကျော်လှုပ်ရှားမှုတွေကိုလက်ခံမမှုကြောင့်ဂရီပိတ်ထားတဲ့ဘူးတွေအကြောင်းလဲအာဖဂန်သမ္မတကပြောခဲ့ပါတယ်။အာဖဂန်သမ္မတရဲ့ဆွဆွဲချက်ပေါ်ပါကစ္စတန်စစ်တပ်ဘက်ကလက်ကလောတုံ့ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပါကစ္စတန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲတွေဇူလိုင်လ25ရက်နေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်ရွေးကောက်ခံဝန်ကြီးချုပ်အမရန်ခန်စီနစ်မှာကျန်းသက်စာချိန်ဆပြီးအစိုးရတာဝန်တွေလွှတ်ပြောင်းယူဖို့လည်းရှိနေပါတယ်။ပါကစ္စတန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆယ်ကတော့တက်ခိုက်မှုမှာပါဝင်ခဲ့သူတွေကပါကစ္စတန်စစ်ရုံတွေမှာ ကုသမှုခံယူနေတယ်လို့ပြောဆိုနေတာဒီပါဝင်ဂါဇီမြို့တပ်ဖွဲ့နဲ့ပါကစ္စတန်နိုင်ငံဆက်နွယ်မှုရှိကြောင်းလူမှုကွန်ရက်တွေမှာသတင်းတွေပြန့်နှံ့နေတာအခြေအမြစ်မရှိတဲ့အကြောင်းမနေ့တုန်းကပဲငြင်းဆန်ထားပါတယ်
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတွေမတည်မငြိမ်ဖြစ်နေပြီးတော့ပြည်ရင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်ကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကစာရင်ခုတစ်ချိန်ပိုးပြီးတော့နည်းနည်းရှင်းရှင်းကင်တွယ်နိုင်ကြလိမ့်မယ်လို့သုံးသပ်သူတွေကပြောပါတယ်။မြန်မာ၊အင်ဒိုနီးရှား၊တရုတ်၊အိန္ဒိယအပါအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေ2018ခုနှစ်နှစ်ဦးပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါ။အိန္ဒိယရူပီငွေကြေးဟာကျွန်းလာအတွင်းအနေဆုံးကျဆင်းခဲ့တယ်လို့တရုတ်ယွမ်ငွေဟာလည်းကျွန်းလာအထိဆိုရင်6လအတွင်း 3.2 အထိဈေးကျသွားခဲ့ပါတယ်။စီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘန်နာရေးပြဿနာတွေအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံဖို့စိုးရိမ်မှုတွေရှိနေတဲ့အချက်လည်းပါဝင်ပါတယ
်။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆာမျက်နှာ burmese.voanews.com မှာတရိုက်နားဆင်နေပါလိမ့်ခင်ဗျာ။ရုတ်တရက်ကွယ်လွန်သွားပြီဖြစ်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်မမီမီရဲ့ဇာပနာအခမ်းအနားကိုဒီကနေ့ရေဝေးတုတ်တံမှာပြုလုပ်ခဲ့ပြီးမမီမီကိုချစ်ခင်ထောက်ခံကြတဲ့လူပရိသတ်ရာပေါင်းများစွာတက်ရောက်ခဲ့ပါလေ။မမီမီရဲ့လှုပ်ပေါ်ကံပဲခေါင်းဆောင်တို့ချို့ရဲ့အမှတ်တရပြောကြားချက်တွေကိုတင်ပြခြင်းပါတယ်88မျိုးဆက်ငင်းညမ်းပွင့်လင်းလူအဖွဲ့အစည်းကအမျိုးသမီးခေါင်းဆောင်တို့ဖြစ်သူမမီမီခေါ်မတင်းနေအေးကွဲလွန်သွားတဲ့အတွက်ဒီကနေ့တောက်ကြနေရေဝေးတုတ်တံမှာဇာဝနာအခမ်းအနားကျင်းပတယ်လို့တင်ကန်းညို့မြို့နယ်ငင်းညမ်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းရုံးမှာလဲကျန်ရည်သူနိုင်ငံရေးလှုပ်ပေါ်ကံပဲတွေကုသိုလ်ကောင်းမှုပြုကြပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကမမီမီရဲ့ဖြတ်တမ်းမှုနဲ့စိတ်နေသဘောထားဟာအစားထိုးဖို့ခက်တဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်။သူကအများအထက်ထူးခြားချက်တွေတော်တော်ရှိတယ်ကအဲ့ဒါဘာလဲဆိုတော့24နာရီသူ့ကိုအကူအညီတောင်းတဲ့လူတွေသူဘယ်တော့မှမညှို့ညင်ခဲ့ဘူးကဒါထူးခြားတဲ့အချက်ပေါ့နောက်တစ်ခုကကျတော့သူ့ရဲ့ရိုးရှင်းတဲ့စိတ်ထားနဲ့နောက်ပြီးတော့ဖော်ရခင်မင်တတ်တာပေါ့လူတွေပေါ့မေတ္တာတရားကြီးတာပေါ့တစ်ခါတရံကြလို့ရှိရင်သူကဒီမဟုတ်မခံဖြစ်တဲ့အတွက်ကြောင့်သူပြောလို့ရှိရင်ပြင်းပြင်းထန်ထန်ပြောတာမျိုးရှိတယ်ဒါပေမဲ့လူတိုင်းကသူ့အပေါ်မှာတန်ဖိုးထားရတယ်ပြီးတော့သူ့စေတနာကိုနားလည်ကြတယ်ပေါ့အဲတော့ဘယ်သူမှမယူကျင်တဲ့တာဝန်ဆိုလဲသူယူတယ်ဘယ်သူမှမသွားကျင်တဲ့နေရာလို့ပြောကြည့်ပါသူသွားပါတယ်အဲတော့သူဒုက္ခသည်တွေဟာဝါနဲ့တပါနဲ့ရှင်ပြီးတော့စဉ်းစားတတ်တဲ့လူတစ်ယောက်ဖြစ်တဲ့အတွက်ကြောင့်ကိုနှမျိုးဖို့ကောင်းပါတယ
်မမီမီဟာအေယာဝတီခီးစဉ်တွင်တောင်ကုန်းမြို့အနီးမှာကားတိတ်မှောက်ပြီးဩဂုတ်လ23ရက်နေ့ကကွယ်လွန်သွားတာပါသူခီးစဉ်အတွင်းမှာအတူလိုက်ပါသွားတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်သူမန်နီလာသိန်းကလည်းမမီမီရုတ်တရက်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဖြစ်သွားတဲ့အဖြစ်အပျက်ပေါ်မှာတော့တကယ်ဟိုအခုချိန်ကြီးတော့လက်ခံလို့မရသေးဘူးပေါ့နော်သူတက်လည်းဒီ accident ဖြစ်သွားတဲ့အတွက်တော့အတော်စိတ်ကောင်းဖြစ်မိပါတယ်အရင်တော့ဆိုလို့ရှိရင်ကျမတို့ရဲဘော်တွေတယောက်ဆုံးတိုင်းခေါ်အားဖြစ်ပြောင်းယူပြီးတော့ငါတို့အလုပ်တွေအများကြီးဆက်လုပ်ရမယ်ဆိုတဲ့စိတ်ကိုတွေးလို့ရတယ်အခုချိန်မှာအဲ့လိုစိတ်ကိုတွေးလို့မရဘဲနဲ့အခုသူဖြစ်သွားတဲ့ဖြစ်စဉ်ပေါ်မှာဟိုအတော်စိတ်ကောင်းဖြစ်တဲ့အတွက်အဲ့အတွက်တော်တော်လေးတော့စိတ်ပြင်ဆင်ရအောင်သူနဲ့ကျမနဲ့ကအများနဲ့ဟာမိုနီဖြစ်တယ်ပေါ့နော်အဓိကဘယ်လို့မဆိုဘယ်နေရာမှာပဲဖြစ်ဖြစ်ရေပေးသွားတဲ့အခါပဲဖြစ်ဖြစ်စစ်ပေးသွားတဲ့အခါပဲဖြစ်ဖြစ်ကျမတို့ကမ်ပိန်းနေသွားတဲ့အခါပဲဖြစ်ဖြစ်အဲ့လိုအချိန်တိုင်းမှာသူဟာသူလုံရမဲ့တောင်းနေရာမှာအများနဲ့တောင်းဝန်ကျေတဲ့လူတစ်ယောက်ဖြစ်တယ်ပြလို့ရှိလို့ရှိရင်အထူးပြောစရာမလိုအောင်ကျမနဲ့ကအရင်ဟာမိုနီဖြစ်တယ်ပေါ့အဲ့ဒါကျမဘွားရဲ့အမှတ်တရပေါ့
မမီမီဟာရှင်းလေးလုံးလူမှုဒီမိုကရေစီလှုပ်ရှားမှုကာလကနေနိုင်ငံရေးလှုပ်ရှားမှုအတွင်းတစ်ဆောင်လုံးပါဝင်လာခဲ့ပြီးအကြိမ်ကြိမ်ဖမ်းဆီးခံရသလို2008ခုနှစ်ကဆိုရင်စေအစိုးရတရားရုံးကထောင်ဒဏ်65နှစ်ပြည်တံချမှတ်ခံရသူဖြစ်ပါတယ်။ကွယ်လွန်သွားချိန်မှာအသက်48နှစ်ရှိပြီဖြစ်ပါတယ
်။တော်ရရှင်များရှင်ဒီပေါ်မှာတင်ပြရယူနေတဲ့မီဒီယာသမားတွေကိုချက်မှတ်ပေးဖို့တမောသားကိုစယ်တွေကတိုက်တွန်းလိုက်တဲ့အတွက်သွတ်တော်တွင်တင်ပြရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။သို့တော်ရဲမှာကိုစလေရီရဲ့အပြုမူဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား need to wa du bwa atwet a yee chi ya mu wa ra ri ko swin lwi song phyan ni de ko sle ri a paw media ri ga saung chi bi tadin phaw pya bo ga po bi lo a yee chi da la su ra ri ko view yee yes ni ni nya dai yai le lai si sin ma swin lwi cha ya aw ma shin lut taw rin tadin ya yu kwe a paw thara shin lwi ye a myin lwi ko pa win swin lwi cha bo phai kho chin ma de pa win swin lwi me myan lo du ri ni ne view yee song number 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အစာဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်နေတာပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကပြုစုပါရစေ
။မနေ့ပြန်ညဗီဒီယိုရဲ့တရားလေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအမေရိကန်ဒေါ်လာငွေကြေးတည်ငြိမ်ဖို့တခြားနဲ့ 73C re-export license တွေကိုစီးပွားရေးနဲ့ကူတန်းရောင်းဝယ်ဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းကစာပြီးပိတ်လိုက်ပြီဖြစ်ပါတယ် license အစ်စ်ပေးတာကိုရနာလိုက်ပေမဲ့လက်ရှိ license တက်တန်းကျန်နေသေးတဲ့သူတွေကတော့ကုန်ပစ္စည်းတွေဆက်ပြီးတင်သွင်းခွင့်ရရှိနိုင်မယ်လို့ဝန်ကြီးဌာနကပြောပါတယ်ဒီအကြောင်းဗီဒီယိုသတင်းတော့ကိုဇော်ထက်တင်ပြမှာပါ
ပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တကြားနဲ့73C re-export license တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရန်သားလိုက်ပြီးဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ယွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာဈေးတည်နေအောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်သားလိုက်တာဖြစ်ကြောင်းစီးပွားကူတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဝင်ဦးခင်မောင်တွင်ကပြောပါတယ
်။မြန်မာကတော့ဒီ18ရက်နေ့ကစပြီးတော့ဒီ e-sport နဲ့ဆောင်ရွက်နေတဲ့ဂျာနဲ့သက်သုံးနေတဲ့နှစ်ခုကိုပြင်ကုန်ပါရှင်ဖြစ်ပြတော့18ရက်နေ့ကစပြီးတော့ရန်သားလိုက်။ဆိုတော့ဒီကတော့ဘာဖြစ်လဲဆိုလို့ရှင်ဟိုဒေါ်လာဈေးဟိုမြေကြီးပြည်ဆိုင်တို့မြေကြီးငွေတက်မှုဒါဆောင်ချက်တစ်ခုနေပါဝင်နေတ
ာ။ re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူတန်းဝန်ကြီးဌာနက license ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေအကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားပူတာမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရအောင်ကုစားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတဦးဖြစ်တဲ့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကလည်းသိချင်ပြီးပဲပြီးတော့ဥပမာ explode တဲ့ခါမှာကျွန်တော်တိတ်ရမယ်လို့ရတယ်။ဒါလည်းမင်းရလည်းတိတ်ပါနေမှာချင်ကြမယ်။တော့ငါတို့လည်းတန်တိုးရင်တော့မရှိတော့ဘူး။ဘုံတော့ကျွန်တော်ပြန်မလာဘူးဖြစ်။ဒါကအခုကျွန်တော်ဒီစက်တဲ့ပုံမှာတဲ့အောင်မရှိတဲ့လူယူဆတယ်ပါလေဆိုပါ။ဆိုတော့ဒါလောရီလုံးတင်လေအကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းတော့တန်ရင်းဝင်တော့တိုင်ပြည့်ချင်းချင်းပြီးတော့ဒီကျွန်တော်လုံးနိုင်တော့ပူကောင်းမယ်။နောက်ဘက်နဲ့အပေးယူပါတော့ဒီဘက်နဲ့အပေးယူလုပ်တဲ့အားမျိုးမှာဒါတော်ရလည်းဝယ်ပြီးတော့ဒေါ်လာနဲ့ပြန်ရအောင်ရောင်းလိုက်ရင်အမျိုးစုတင်လာပဒါတော့ပြန်ချိန်နေလို့လူတွေလို့ဆိုတာတယ်။ဒါလက်ရှိနေသားတော့လုံးတင်တယ်လို့ပြောရမယ
်။ re-export ဆိုတာပြည်ပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြည်ပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကတွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကန်ဝင်ပြုခဲ့တာပါ။ဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်ညံ့လာမဲ့ကုန်တယ်တွေရှိနိုင်တယ်လို့တရားကုန်တယ်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျာ
။နိုင်စင်ရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြတာပေါ့နော်။ဒါပေမဲ့တချို့ကုန်တယ်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်စင်ကိုဒီရမယ်ဆိုတာလေးချိန်နေတယ်သူကမူကောင်ထဲမှာပြေးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေအချို့မှားကြတယ်။တချို့ကလည်းဟို on the way ပေါ့လေတမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ဆိုမှပြီးတော့ပစ္စည်းတွေရောက်ပြီးတော့အခုနိုင်စင်ကအခုရုပ်တရက်ကိုချက်ချင်းပဲစတန်နီပေါ့နော်ဖိတ်ချလိုက်တဲ့အခါကျတော့တော်လေးအကြက်ခဲတွေဖြစ်နေကြတယ်အဲ့ဒါလို့ထူပါဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခုတိုင်းစထုံးမပြီးတော့ဆိုတော့တော်တော်လေးတော့တိမ့်နေတဲ့အနေအထားတွေကိုတုံးလာကြရင်တိမ့်တာ哦ဟောအဲ့လိုမျိုးတိမ့်နေတဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝယ်ကဏ္ဍရတယ်တော်တော်လေးတော့ခေရောက်ခေရထားအောင်ရတော့ပေါ့လीဒေါ်လာဈေးဥတော့သူတို့ထိန်းလို့ရနိုင်ပေမယ့်တရားသေးရတော့သူတို့နည်းနည်းတော့ပြန်တက်မှာလို့ဒီမှာလည်းအဲ့ဒါကြောင့
် re-export လုပ်တဲ့တရားကို Thai, Brazil, Qatar, UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူတာဖြစ်ပြီးတရုတ်ကိုတစ်ဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြန်မာငွေပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1535ဈေးပေါက်ပါတယ်။ဘိုးဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားသေးပါ
။ဦးဇော်တဲ့ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်။အခုတော့သတင်းစာတွေရဲ့ရည်တည်အခြေအနေကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာပုဂ္ဂလိကပုံနှိပ်မီဒီယာတွေဖြစ်တဲ့သတင်းစာနဲ့ဂျာနယ်တွေရပ်ဆိုင်းရတော့မဲ့အခြေအနေရှိတဲ့အတွက်အစိုးရအနေနဲ့ဝါရတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့ 现在也地里面泥烂的生产部水泥外的金巴给瓦的，古人自然多有个的，故这样看看表表嘛吧。
你们那也被骂的里面也批的，自然呢，家内里十来月的现在开开平年多，今年里头玻璃个玻璃米呀，所以搞成的是高温水泥外金巴的批巴的。大米的皮毛，苏阿古切干白兰萝卜，天尼南部手打麦南皮的对米亚的阿高木罗列苏阿古特别加瓦的，是高温性的物业，甚至尼南耶木 tomorrow 家内伊拉就古早特推个古鲁表瓦的。
今朝路，地头呢，古今朝路沿尼平阳里个，地头路路的开呢，崛起来的苏阿比亚个 democratic transformation， 今朝路的盖古光光蒙蒙，都南面 institution 的阿高南前面，今朝路个古快他的今朝路。米利亚快递出来，今朝多少个有眼的啊？所以啊，爸妈今朝路，过年不一样，弄不清楚，哪样的家来什么新？哎呦，我二姐嘛，二姐骗人钱嘛，今朝路谁家是阿姨家的嘛？今朝皮肉下辈子的嘛。
老宋这边拿的新家呀，你们那个嘛，玻璃个突然在立在桥上，所有空调差别没，头五年在一转，那是桥上没洗吧的，第二是桥上的嘛，比头五年突然在困难上没洗吧的。大兵，突然间呢，昆明他让俺立在这上西边没，那西嘛，那样都是古早没土文的路，早的推个表话嘞。毕竟嘞，老百姓个，别嘛等到现在人了哈，现在的土文比以前给也话嘞。西边那半年突然间那少，这么老半年突然间那少，人家问苏安那少呢，把地半的上西话嘞。他不家呢，一家就叫没睡觉了，苏安半突然间的嘛，谁管嘛，老外子二逼，人家大木没西屋了，古了为办嘛嘞。
西话也两都对嘞。现在对呢嘞，外边了路嘞啥的嘞，喏，交通部嘞不算嘞有嘞，南安买八千多嘞走嘞，南安买一夜他嘞有嘞走嘞，这是首先第一条就是干啥？不算嘞嘞地图要啥嘞？第二，白龙马不听讲了，不算嘞要啥嘞地图？奥迪呢？啊，宝马呢？奖品牌呢？奖的，结果什么？结果就是我给他跑的掉。他这哪地？你们当过什么样的？
本来土味的家内的一些生意啊，现在你来一下，我来米里来一个，努力保卫新闻在家里收笔，表述家里的失败嘞。你们那个嘛，那是不上十多亿文艺产业的生意啊呀。你们那个嘛，说些米里啊，卢木工业东边都，但那些失败，免得是东边都塞在你把失败嘞。苏瓦德林山那上土味的一些生意嘛，不不离个德林山的阿刚拉姆拉苏的美国土木业的失败嘞。地美国呢不得了，我叫没水搞
着。玻璃个自然山那烧，也不成了目标。阿弟个表姐呐，地玻璃个自然山那烧，一千没一千哈，阿苏亚也打不了。玻璃个米里亚的，哎对，那现在也第一对，六阿的苏亚这个六倍亚没打完的，可能看过六倍比六嘛。玻璃个米里亚的，没现在不对，哎，玻璃个米里亚的办不到。
香港当前 democracy 主流股特别，香港 media group 目前也是就五个股项目特别多的，那些苏瓦尼呢 ，public 啊，帮你 media 的钱呢，阿妈能懂得比过年那么热闹的，新阿子钱呢，就表白
的。这个如果的得财呢，苏亚爹干的不中嘛，第一个是比如零零年年的，这个几十年呢，这个提高了，几比多，这个如第一步比零年的，我们还要切，别帮助办的呢，苏亚来办的。土味土的来办没？米家的妈也来办没？米家婆媳的来办没？啊，各种办的呢，就那路水牛粪的苦，就咱们家乡个水牛粪的不好办呢，这个水牛粪的苦啊，你比如外围生产的个，啊，皮土味的嘛，米家的把路路下来，牛肉把路路下来，所以讲就路边的个，就那路，地摊上的个，得大里边都是这个地方
水泥外的岗位嘛，这样的产品啊，滴滴个质量的个嘞，免得爆炸的水泥味，滴流的美国那个没个话嘞，流了的质量也加上那哈 ，democracy 那个至少也毛米木个表达水平，这个水泥度这个特别加把嘞，怎么
样？因为领导股太阳干这把嘞，苦了太阳要，你妈路的妈的也请你个点点这把嘞，那那个的保住啥就 MOU 呢？太阳干个多比老老家嘞，你妈路的妈东山啊乌哈。罗阿嘎地话没压力点，路线啊，点接边步步时阵的辣椒。你妈在用呢？第八路啊，干下坡也坡路不方便，太路的嘛，搞个上上也用过，点接他话嘞。第个啥太难人啊，送人谢谢你话嘞。比如一点了，买一马个表表嘛吧。
太难人对嘛？ နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုသမားတွေကိုမြန်မာပြည်ဘက်ကပို့လိုက်တဲ့ကုမ္ပဏီတွေကတော့ထိုင်းဘက်ကကုမ္ပဏီတွေကပါတာဝန်ယူရတာပါ။စောက်လို့ရေလုပ်ငန်းတွေတစ်ခုကအလုသမား30ကျော်ဟာလုအားကအပြည့်အဝမရတဲ့အပြင်သူတို့ကိုနေရပြန်ဖို့အတွက်စီစဉ်နေတာကြောင့်အလုသမားအခွင့်အရေးကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အလုရှင်ကဒီအမှုကိုရင်ဆိုင်မှုမ ပြည်သူများရဲ့အလို့ရှင်တွေကတေချာဖြစ်ရှင်ပေးရမှာဖြစ်ပြီးအလို့မခန့်တော့ဘူးဆိုရင်လည်းစနေတကျတခြားအလို့တွေကိုရွှေ့ပြောင်းပေးဖို့စီစဉ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်အခုခါမှာတော့အလို့သမားအခွင့်အရေးကာကွယ်ရုံးကိုအလို့ရှင်ဘက်ကမတက်ရောက်ခဲ့တဲ့အတွက်အလို့သမားရုံးတွေဘက်ကတော့ထိုင်ဥပဒေအရလုံထုံးလုံးကြီးတိုင်းလုံသွားမှာဖြစ်တယ်လို့လည်းဆိုပါတယ်
ကျွန်တော်တို့ကဒီမဲ့ထဲနိုင်ငံရဲ့ဒီသူ့လောကမကကိုစောစောကြီးဥပဒေသူ့ကမလာလို့မှမရတာပဲဟိုမလာပဲနေလို့ရှိရင်ဒီစဝါရီကံရဲ့ဟိုဥပဒေကြီးရှိတယ်လေဟိုသူတို့ကလည်းလုံလုံးလုံးနေဆိုရှိတာပဲဟိုစဝါရီကံ၃နှစ်ခေါ်မယ်၃နှစ်ခေါ်လို့မလာဘူးဆိုလို့ရှိရင်သူတို့ကတရားစွဲမယ်ဟိုတက်ဆန်ဟိုဟိုတရားရုံးမှာတရားစွဲပြီးတော့မှဟိုထိုက်တဲ့တဲ့ပြည်နယ်ချမှာပေါ့နော်တကယ်လို့သူစ သမားတွေရဲ့အဖေနဲ့ပတ်သက်ပြီးဘလို့လိုမရဲ့ခံစားဖို့နဲ့ပတ်သက်ပြီးဆောင်ရွက်ပေးပါဆိုပြီးတော့မှဒီအလုပ်ရှင်ကိုသူတို့ကညွှန်ကြားချက်ထုတ်မယ်ထုတ်လို့ရအောင်မှဟိုတဲ့ဟိုရက်30အတွင်းလိုက်မနာဘူးဆိုလို့ရှိရင်ဟိုသူတို့ဥပဒေနဲ့အညီပေါ့နော်ဟိုခုနဟိုတံခွေရိုက်တာပြီးထောင်းတန်ပြီးသူတို့ပြည်တန်ပြီးရှိတဲ့အတိုင်းပဲသူတို့ဆောင်ရွက်တော်မှာပေါ့ခင်ဗျဟုတ်ကဲ့
မြန်မာလူသမားတွေအနေနဲ့ထိုင်းနိုင်ငံကိုလာရောက်ဖို့အတွက်ကြံ့ွေ9သိန်းတက်မနဲ့အကုန်ကျခံပြီးလာခဲ့ကြရတာပါတချို့ဆိုရင်ကြံ့ွေ9သိန်းကနေ10သိန်းထိကုန်ကြခံရသူတွေလည်းရှိပါတယ်ဒါအပြင်တချို့အေဂျင်စီတွေကနေလုတ်ပေးလိုက်တဲ့နိုင်ငံကူလက်မှတ်တချို့ဟာထိုင်းဗီဇာတုံးအတုဖြစ်နေတာတွေကိုလည်းကြုံနေရတယ်လို့ဒီအတွက်ဖန်ဆီးခံရမှုတွေလည်းရှိနေတာပါအခက်အခဲတွေကြားကအလုတ်ကန်အခွင့်အလမ်းတွေရဖို့အတွက်စူးစမ်းပြီးလာကြတဲ့အလုတ်သမားတွေအနေနဲ့နေရပြန်ပို့တာမျိုးကိုတော့လက်ခံနိုင်ွယ်မရှိဘူးဆိုပြီးအလုတ်သမားတွေဘက်ကတော့ပြောဆိုနေကြပါတယ်ရှင
်မအေးမအေးတရင်ပြပြချက်ဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲပြည်ရမြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲထိ Asia Set 7 ဂျူရူဝါနီဖမ်းယူရှုစားနေပါတယ်ခင်ဗျာအခုတော့သတင်းအကြီးအကျယ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုမကြာခဏဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရန်နဲ့ချီပူအောင်ပြီးအရင်ကမလုပ်ဘူးတဲ့လှုပ်ရှားမှုတခုမနေ့ကစတင်လာပြီးနောက်မှာတော့သမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးပိုတင်းမှလာနေပါတယ်။ဝါယိုမင်းပြည်နယ်ကလွယ်လို့အမေရိကန်မှာရှိတဲ့ချန်ပီယံရီအားလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေအားပေးရဲ့အထောက်အပံ့တွေကိုဒီနေ့စောပိုင်းဖော်ပြပြီးလှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့ကြတာပါ။အမေရိကန်ပြည်သူကရုရှားတရုတ်နဲ့စင်ကာပူကုမ္ပဏီတွေကိုပိတ်ဆို့တိုက်ခတ်မှုအသစ်တွေချမှတ်လိုက်တာဖြစ်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရည်အဖြစ်ရုရှားကတုံ့ပြန်လိုက်ပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့တိုက်ခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားမှာကုညီချောင်းဆွဆွဲချက်နဲ့ကုမ္ပဏီသုံးခုကိုအမေရိကန်ကဗိုလ်ထုနေမှာအရေးယူလိုက်တာပါ။အမေရိကန်ခရီးရန်တရားဟောဆရာကိုဆက်လက်ဖက်စီထားတဲ့အတွက်အမေရိကန်ကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လာမယ်ဆိုရင်ပြန်ပြီးတုံ့ပြန်မယ်ကြောင်းတူကီဝန်ကြီးတူကဒီနေ့ပဲပြောလိုက်ပါတယ်။ကမ္ဘာကုန်သွယ်ရေးဖွယ်တူတူရဲ့စီမင်းကိုအခြေခံပြီးတူဂီဘက်ကတုံ့ပြန်ဆောင်ရွက်ထားတယ်လို့ဒီတိုင်းဆက်လုပ်ရင်းလဲတူဂီဘက်ကဆက်လက်တုံ့ပြန်တော့မှာဖြစ်တဲ့အကြောင်းကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီအိုရဲ့ဖွယ်ဦးတာဘောမနာဖော်ဟာအခွန်နဲ့ဗန်လုံငန်းတွေမှာမတမာမှုအတွက်အပြစ်ရှိမရှိဆုံးဖြတ်ဖို့ကုန်သမာရိဘက်ကမနေ့ကပထမနေ့ဖြစ်နေစတင်စဉ်းစားဆွေးနွေးကြပါတယ်အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ကုန်သမာရိဖွယ်9နိုင်ကြမနေ့ကတွေ့ဆုံဆွေးနွေးကြတာပါ
ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dash Sonia ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကို6နိုင်ခွဲရနေ9နိုင်တိလိုင်းမီတာ7 19 25ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်တဲ့နေ့နိုင်အကြာမှာကျွန်တော်တို့တကပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညွှန်ဝင်အောင်ပါ
This program has come to you from the Voice of America, Washington. from Washington.